ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSA UWSB ရဲ့ငြိမ်းချမ်းရေးတည်ဆောက်မှု230ပြည့်ပွဲတော်ကိုတက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကခေါင်းဆောင်တွေဟာဝါပြည်နယ်ဟာများစွာတိုးတက်ပြောင်းလဲလာခဲ့တဲ့အကြောင်းနဲ့ဒီတိုးတက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေကြောင်းသုံးသပ်ကြပါတယ်။တစ်ဆက်တည်းမှာပဲတိုးတက်မှုဟာလူလက်နက်အင်အားပေါ်အခြေခံနေတဲ့ဆိုရင်ငြိမ်းချမ်းရေးအတွက်စိုးရိမ်စရာတွေဖြစ်လာမယ်လို့တွက်ဆတာတွေလည်းရှိပါတယ်။လက်ရှိပန်ဆက်မျိုးကိုရောက်နေတဲ့တိုင်းရင်းသားခေါင်းဆောင်တွေရဲ့အမြင်တွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကပန်ဆက်မျိုးကနေသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့။ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB UWSA ဟာ1989ခုနှစ်ကဗမာပြည်ကွန်မြူနစ်ပါတီကနေခွဲထွက်ပြီးအစိုးရနဲ့ငြိမ်းချမ်းရေးရယူခဲ့တဲ့နှစ်30ပြည့်ပွဲတော်ကိုဒီလ16ရက်နေ့နဲ့18ရက်နေ့တွေမှာကျုံမြန်မာနယ်စပ်ပန်ဆန်းမြို့မှာကျင်းပမှာဖြစ်ပါတယ်။ဒီခမ်းနားကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေတက်ရောက်လာကြရမှာကရင်မျိုးသားအစည်းအရုံး KNU ရဲ့ဗဟိုကော်မတီဝင်ဘရိုမန်းကြီးမောင်ကပန်ဆန်းမြို့ရဲ့လက်ရှိအခြေအနေအပေါ်အခုလိုပြောဆိုပါတယ်
။ပန်ဆန်းကလွန်ခဲ့တဲ့82ခုနှစ်ကကျွန်တော်ရောက်ခဲ့တယ်။တဲဆုပ်ကလေးတွေပဲရှိတယ်။သခင်ပါသိတဲ့တော့မှတဲဆုပ်ကလေးနဲ့နေရတာအောက်ဆီဂျင်ဘူးနဲ့ကျွန်တော်တခင်ပါသိတဲ့ကိုကိုယ်တိုင်တွေ့ခဲ့တယ်။ကရင်ကလွတ်လိုက်လို့ကျွန်တော်လာဒါမြောက်အနေနဲ့ကျွန်တော်လာတွေ့ခဲ့တယ်။အရင်တော့ဘာမှမရှိဘူး။ကြီးကတော်ကြီးတွေပဲနော်။နှစ်30မှာဒီလိုဖြစ်လဲဆိုတာဘကပတွေလည်းဒီမှာအခြေမဆိုင်နိုင်နေတယ်ဆိုတာတိုင်းသားတွေအပေါ်မှာမကန်တဲ့ policy ကိုမကျေသုံးနိုင်လို့ဘကပတွေအခုပျောက်ဆုံးသွားတာ။ဒီနေ့ဝါအမျိုးသားတွေဒီလိုကိုချီရဘောကိုရပြီးဖွံ့ဖြိုးတိုးတက်ဆိုတာသူတို့ရဲ့မကန်တဲ့ policy တရားကိုချနိုင်လို့ဒီလိုတိုးတက်တာပဲဒီပုံမှာကျွန်တော်မူတည်တာဖြစ်တယ်။
ချင်းမျိုးသားတက်ဦး CNF ကဗဟိုအလုံးမှုဆောင်ကော်မတီဝင်ဘုံဘူးကြီးဆော်လမွန်ကတော့လက်ရှိပန်ဆန်းမျိုးအပေါ်သူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်တိုင်းသားဒီနေမီတွေတော်တော်ရောက်ခဲ့တယ်။ဒါဒီနေမီရောက်တော့ကျွန်တော်စိတ်မှာတော်တော်လေးကိုအားရကျေနပ်မိသွားတယ်။သူတို့ကသူတို့ကသူတို့လွတ်လွတ်လပ်လပ်ပေါ့နော်။အုပ်ချုပ်တဲ့စီမံခန့်ခွဲတဲ့ရှာဖွေတဲ့စားတောက်တဲ့အဲ့ဒီနေရာမှာဒီနေရာရောက်လာတော့လည်းဒီအဆောက်အဦတွေကစပေါ့။ကျွန်တော်ဒီမြန်မာနိုင်ငံတိုင်းသားတွေဒီတိုင်းထဲမှာတော့တူအောင်တူလှုပ်ချင်းအဖြစ်ဒီလိုရပါလားဆိုတဲ့ဟာလေးပေါ့နော်အဲ့ဒါလေးတွေကျွန်တော်စိတ်ထဲမှာတော်တော်ခံစား
ပတ်စံမျိုးရဲ့တူးတက်တဲ့အခြေအနေပေါ်မှာတော့ဘုံမူကြီးဆော်လမွန်ကအခုလိုဆက်ပြောပါတယ
်ကျွန်တော်အမင်းတော့တို့လူကြီးတွေနဲ့လည်းဆွေးနွေးချင်းအဖြစ်ကျွန်တော်တိုင်းသားကောင်းဆောင်တခြားလူတွေနဲ့ဆွေးနွေးချင်းအဖြစ်တို့ကဒီလက်နဲ့ပေါ့နော်လက်နဲ့ရင်အားလူရင်အားတည်ဆောက်နိုင်တဲ့အတွက်မွန်ဒီလူလူအခြေအနေရသွားတယ်ကျွန်တော်
မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်ဟန်တာကတော့တက်အင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးဖြစ်သွားရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေဟာပုံမိုဝေးကွာသွားနိုင်ကြောင်းသုံးသပ်ပါတယ်
။ကျွန်မမြင်တာကတော့နော် UWSA ကတက်အင်အားရှိတဲ့ပုံမှာနော်စဖက်ကအစိုးရဘက်ကလည်းသူ့ကိုလုံးဝကိုမထိဘူးနော်မထိသေးဘူးပေါ့နော်သူတို့လှုပ်လှက်ခွင့်ရေးတဲ့အများကြီးရတာလေအဲ့ဒီအယူဆမျိုးကကျွန်တော်ဖြူရင်တိုင်အားရှိမှအခွင့်အရေးရှိမယ်ဆိုတဲ့ပုံစံမျိုးနော်အဲ့လိုပေါ်မှာတိုင်းသားတွေဘက်ကခံယူမိသွားရင်အားလုံးကလက်နဲ့အားပေါ်ပါမယ်ဟိုတိုင်အားရှိဖို့ပေါ့နော်အဲ့ဒါကိုပဲကြိုးပမ်းတည်ဆောက်ရင်ကျွန်တော်ဒီငြိမ်းချမ်းရေးကိစ္စပူပြီးတော့ရှိဝေးသွားနိုင်တယ်
မြန်မာနိုင်ငံကတိုင်းရင်းသားလက်နက်ကိုင်အဖွဲ့22ဖွဲ့မှာဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSB UWSA ဟာအင်အားအတောင်တင်းဆုံးလက်နက်ကိုင်တပ်ဖွဲ့ဖြစ်ပြီးရင်းချမ်းရေးရယူခဲ့တဲ့နောက်ပိုင်းမှာအစိုးရတက်မရွန်တဲ့တိုက်ပွဲကြီးကြီးမားမားဖြစ်ပွားတာမရှိခဲ့ပါဘူးလက်ရှိကျင်းပမဲ့230ပြည့်ပွဲတော်ကိုအစိုးရကိုယ်စားလှယ်တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေဒေသခံတိုင်းရင်းသားပြည်သူတွေပါဝင်တက်ရောက်ကြမှာဖြစ်ပါတယ်ပွဲတော်မစတင်မီရိုးရအကားနဲ့စီရေးပြလေ့ကျင့်တဲ့အချိန်မှာပါဝင်သူတွေနဲ့လာရောက်အားပေးကြည့်ရှုတဲ့အပိယိတ်တဟာတောင်းကနန်းအထိရှိနိုင်ကြောင်းခံမှန်းကြပါတယ်
ကိုမိုးစောပြောပြသွားတာပါရှင်